ယ်ရီကိုလေ walkman လို့ပြောရင်ဘာမှန်းတော့သိကြပါတော့မလားမသိဘူးနော်ကိုသားညို
ဟုတ်ပါဗျာကက်ဆက်ခွေထည့်နှားထောင်းနဲ့ဆက်လို့ပြောလို့ရှိရင်ပိုတော့မှစိုးဦးမယ်ကက်ဆက်ခွေဆိုတာဘာလဲလို့ပြန်ပြီးကြမယ်ထင်တယ်မဆွေမမွေ
အခုခေတ်ကတချင်းဆက်တကူတကမလို့တော့တဲ့ခေတ်ရောက်နေတာကိုလက်ကင်စမတ်ဖုန်းရှိရင်ဖုန်းထဲရတချင်း playlist ထဲ twin ထားတဲ့တချင်းတွေနားထောင်မလားဒါမှမဟုတ်လဲ online ကနေပြီးတော့ dial stream လို့နားထောင်မလားရွေးချယ်နိုင်တဲ့ LAN တွေမျိုးစုံရှိနေပြီကိုဒါပေမဲ့ဒီကနေ့တချင်းကိုကိုရောက်ရနေရာမှာအချိန်မရွေးနားထောင်နိုင်ဖို့လမ်းဖွင့်ပေးခဲ့တာက Sony ကုမ္ပဏီထုတ်တဲ့ Walkman လို့ပြောရင်ရတယ်။ Sony ကပထမဆုံး Walkman ကိုစာရောင်းခဲ့တာအခုဆိုရင်အနှစ်40ပြည့်သွားပြီရှင့်
။ TPS L2 အမျိုးအစား Walkman ကို1989ခုနှစ်မှာပထမဆုံးစာရောင်းခဲ့တော့တချင်းကိုပုံစံသစ်နဲ့နားထောင်လို့ရတဲ့ဆက်ဆိုပြီးတော့ကဘာထွားမှာတိတ်ကိုကြော်ကြခဲ့တာဗျ။ Sony ကုမ္ပဏီတီထောင်တဲ့ Masaru Ibuka ကသူခီးသွားနေတော့တချင်းနားထောင်ဖို့Sony recorder ဆက်ကြည့်ယူသွားရင်ကနေပေါ့ပါပါတည်သွားလို့ရတဲ့ဆက်လေးဖန်တီးဖို့ဆိုပြီးတော့အကြံရခဲ့တာတဲ့အဲ့ဒီကနေ Sony designer Norio Oga ကကိုနဲ့မကွာတည်သွားနိုင်မဲ့တချင်းနှာထောင်ဆက်လေးကိုဒီဇိုင်းထွင်ခဲ့တာ
TPS L2 ဆက်ကိုတစ်လုံးကိုဒေါ်လာ150နဲ့လွန်ခဲ့တဲ့အနှစ်40တုန်းကစရောင်းခဲ့တာရှင်အစတော့က Walkman လို့မခေါ်သေးဘူးပထမတုန်းကတော့ America မှာ Sound About လို့ခေါ်တဲ့ Britain မှာတော့ Stowaway လို့ပြောကြတယ်1980ပြည့်နှစ်ပိုင်းတွေရောက်လာချိန်မှာတော့ဒီလက်တဖွားစာလောက်ပဲရှိတဲ့ Sony သချင်းဆက်တွေကိုအတော်လူသုံးများနေပြီ1981ခုနှစ်မှာထွက်ခဲ့တဲ့ Walkman 2ကတော့အင်မတန်ကိုအောင်မြင်လူကြိုက်များခဲ့တဲ့ Walkman တစ်ခုပဲမြန်မာနိုင်ငံမှာလည်းအဲ့ချိန်တုန်းကဒီနိုင်ငံသားနဲ့အဆက်အသွယ်ရှိသူတချို့စသုံးကြတယ်အဲ့ခေတ်တုန်းကတော့မြန်မာနိုင်ငံမှာပတ်စံရှိသူတိုင်းဝယ်လို့မရတဲ့ခေတ်လေWalkman အမကပရိသတ်တယောက်ဖြစ်တဲ့ကိုထွန်းလင်းအောင်ကသူတို့စနားထောင်တော့ဆိုလို့ရှိရင်ဒီ Walkman တစ်ချက်တက်ပြီးတော့လမ်းလျှောက်သွားလို့ရှိရင်နားမကြတဲ့သူလားဘာကြောင်တာလဲဆိုပြီးတော့မှအစအနောက်တောင်ခံရတယ်လို့ပြောပြတယ်လေ
။ဒါပုံတော့ဘယ်သူမှသိမရှိသေးဘူး။အရင်ကချုပ်ကြည့်ရတယ်အဲ့ဒါသူကြမ်းတက်သွားတယ်ဖြစ်နေပါ့။ကိုမကြက်ကြသွားရင်ဆိုရနောက်ကနေမကြားရနောက်တာပေါ့။နားလေးမကြားဘူး။အဲ့ဒီဖြစ်တာစကားများအဲ့ဒါချုပ်ပြီးတော့ကဘာမှမတော်ဘူးအသေးဆုံးဆိုရင်တူရစလုံးကတူဆုံးနေတာအဲ့တဲ့နေတဲ့ကြည့်တော့နော်ဝိုင်းဟာလေကြတော့သူကနံပါတ်တင်တော့မဟုတ်တော့ဘူးသုံးတော့ကို walkman ကိုတောက်ရောက်အများကြီးသုံးရတာအများကြီးမှတော့များတယ်နောက်ကြားထဲမှာအဲ့ဒီ Sony မဟုတ်တာဆိုရင် Samsung သုံးဘူးသေးတယ်နောက်ပိုင်းက equalizer လေးကောင်ပါလာတယ်လေအဲ့ walkman ပေါ့
ကိုထွန်းလေးအောင်က1982ခုနှစ်မှာဒီ walkman 2ကနေစပြီးတော့1998ခုနှစ်လောက်အထိကို walkman မျိုးစုံကိုဆွဆွဲမြဲမြဲနားထောင်နေသူပါကိုတယောက်တည်းတီးတန့်နားထောင်နိုင်တဲ့တချင်းဆက်ဖြစ်လို့ကြိုက်ကြတဲ့သူတွေမှာသူလဲပါတာပ
ါဒီကတော့အဲ့ဒါကိုကိုကြိုက်တဲ့အချိန်နားထောင်ရတယ်ဘွိုင်းလိုင်းနားထောင်ရတယ်အဲ့ဒီရှိတယ်အဲ့ဒါကြိုက်ကြလေဟိုလူငယ်ဆိုတဲ့ချင်းရတယ်ကြိုက်တာဟုတ်နောက်အချိန်နေရာမျိုးကိုပဲဘွိုင်းလိုင်းလမ်းကြောင်းနေနဲ့နားထောင်ရတာမျိုးကြိုက်တာပေါ့တော့ဘူးမှာကိုနားထောင်နေတာဒီများလဲမနောက်ပြန်လို့ရှိဘူးသူကျိုးလေးရတော့အနေပါပါပဲအဲ့ဒီမျိုးပေါ့စာပေါ်အဲ့မကြက်ကြက်ဖို့အကြောချွေးနေမိကိုလေဘဝမှာအကျရာဝယ်လို့ original ဟာဝယ်လို့မရဘူးလေခေါ်အဲ့ဒီအဲ့လိုမျိုးပေါ့အနေနဲ့ခေါ်ကြရတယ်ဟောကျိုးဒီစစ်ခေါ်ကျိုးကောင်းနေမကောင်းတော့ပြန်လဲမကြက်ကအစ်စ်ဝယ်ဖို့အတော်ရှာရတယ်အစ်စ်ကကျိုးလို့မရှိဘူးအဲ့ရမလားအယုံလုပ်တွေပဲရှိတယ်အဲ့မှာချုံပြီးအစ်စ်ရဖို့တော့လောက်ရပါဘူးအဲ့လိုမျိုးဆိုရှိတယ်
ပထမဆုံးပေါ်တဲ့ walkman တွေမှာနကြက်ထိုးနိုင်တဲ့အပေါက်ကနှစ်ခုပါတယ်ရှင်။နကြက်နှစ်ခုနဲ့လူနှစ်ယောက်တစ်ပြိုင်တည်းနားထောင်လို့ရအောင်လုပ်ပေးထားတာ။နောက် Sony walkman နကြက်တွေမှာမိုက်ခရိုဖုန်းလည်းပါတယ်။အတန်သွင်းနိုင်ဖို့တော့မဟုတ်ဘူး။နကြက်တက်ပြီးတော့တခြင်းနားထောင်နေတဲ့လူနှစ်ယောက်နကြက်မဖြုတ်ဘဲနဲ့အပြန်အလှန်စကားပြောနိုင်ကြဖို့လေ
။1980ပြည့်လေပိုင်းလောက်တုန်းကအမေရိကမှာကျမကြီးလက်စားလေ့ကျင့်ခန်းလုပ်ကြတဲ့ခေတ်တစ်ခေတ်ဖြစ်လိုက်သေးတယ်ဗျ။ Aerobic တွေခေတ်စားတဲ့အချိန်ပေါ့။အဲ့အချိန်မှာ Sony walkman တွေကပိုတော်မှရည်ပန်းစားခဲ့တယ်။အဲ့ဒီတော့ကလေ့ကျင့်ခန်းလုပ်တဲ့သူတိုင်း Sony Walkman ရှိရမယ်ဆိုတာမျိုးတော်မှဖြစ်ခဲ့တာ
Walkman ဆက်တွေဘလောက်တောင်ကြော်ကြားခဲ့လဲဆိုရင် 1986 ခုနှစ်မှာ Walkman ဆိုတဲ့စကားလုံးကို Oxford အဘိဓာန်ထဲမှာဖော်ပြတဲ့အထည်ကိုကြော်ကြားခဲ့တာကိုသားညုံရရုပ်ရှင်ကားတွေမှာဆိုလဲဒီ Walkman နားထောင်တဲ့အခန်းမျိုးတော်တကူးတကထည့်ရိုက်ကြတယ်1990တုန်းက Julia Roberts တရုတ်ဆောင်တဲ့ Pretty Woman ရုပ်ရှင်ထဲမှာဆိုရင် Julia Roberts ကဒီရေချိုးကန်ထဲမှာ Walkman နားထောင်နေတဲ့အခန်းကိုအခုအချိန်အထိအဲ့ဒီရုပ်ရှင်ပြန်ကြည့်ရင်သတိထားမိတယ်
ရှင်တို့ကအဲ့လောက်တော့မှခေတ်စားခဲ့ပြီးအစ်စ်အစ်တွေပေါ်လာတော့အခုဆိုလို့ရှိရင် Walkman ဆိုတာဘလူးမျိုးလဲဆိုပြီးတော့ Google မှာပြန်ရှာကြည့်တဲ့သူတွေတော့မှရှိတယ်ဗ
ျ Sony ကုမ္ပဏီကကက်ဆက်ခွေနားထောင်တဲ့ Walkman ကိုစထွင်ခဲ့ပြီးတော့1984ခုနှစ်မှာတော့ဒီ CD ထည့်ပြီးနားထောင်လို့ရတဲ့ Discman ကိုပထမဆုံးထွင်တယ်လေအဲ့ဒီကနေပြီးတော့မှ Mini Disc နားထောင်လို့ရတဲ့ MD Walkman ကိုထွင်တယ်နောက်မှာတော့ဒီ MP3 player တွေထွက်လာတယ်လေ အရင်တော့အိမ်မှာရှိတဲ့တချင်းဆက်ရှိမှာတချင်းနားထောင်ရတာကနေပြီးတော့ကိုနဲ့မကွာယူသွားနိုင်တဲ့တချင်းဆက်မျိုးဆိုနီယာစထွင်ခဲ့ပေမဲ့အဲ့ဒီ Walkman ဆက်တွေကိုဒီကနေ့မှမသုံးကြတော့တာနဲ့ပတ်သက်လို့ Portable Sound ပြလိုက်ကဒါရိုက်တာ John Cannonberg ကအခုလိုသုံးသပ်ပြပါတယ
် There were many factors that led to the demise of the Walkman one of which was cassette tapes themselves became sort of obsolete
Walkman တွေခင်မရှိတော့တဲ့အကြောင်းအချက်တော်တော်များများရှိပါတယ်ဒီနေ့ဒီ Walkman ဆိုတာရှိနေသေးပေမဲ့လူသုံးနည်းလာတဲ့အကြောင်းတွေကအများကြီးပါတစ်ချက်ကတော့ကက်ဆက်ခွေတွေမသုံးကြတော့တာပါ CD စပေါ်လာတဲ့ကက်ဆက်ခွေတွေကိုတိတ်မသုံးကြတော့ပါဘူးဒါပေမဲ့လုံးဝမသုံးဖို့ဖြစ်လာတဲ့အကြောင်းကတော့ iPod ပါဒီပညာတွေတိုးတက်လာတာနဲ့အများသချင်းတွေကို Digital အသွင်ပြောင်းပြီးနားထောင်တဲ့ပုံစံနဲ့ပြောင်းလာပါတယ်တွိုင်းလာရင်ကက်ဆက်ခွေနဲ့သချင်းနားထောင်တာကတိတ်အဆင်မပြေဘူးလို့မြင်လာကြပါတယ်
အခုဆိုရင်တချင်းဆက်နဲ့တချင်းနားထောင်တာထက်စမတ်ဖုန်းရှိလို့ရှိရင်အွန်လိုင်းကနေ live streaming လို့နားထောင်လို့ရတယ်ဆိုတာမျိုးတွေဖြစ်လာပြီဆိုတော့ iPod တွေ MP3 player တွေကတုံးတဲ့လူနည်းလာပြီမဟုတ်လားမဆိမမော
ဘလို့ပဲဖြစ်ဖြစ်လွန်ခဲ့တဲ့အနှစ်40တုန်းကစပေါ်ခဲ့တဲ့ဒီ Sony ရဲ့ Walkman ဆက်တွေကြောင့်ပဲတချင်းကိုဘယ်အချိန်ဘယ်နေရာမှာမဆိုနားထောင်နိုင်တယ်ဆိုတဲ့အယူအဆစဖြစ်လာခဲ့တာပါဒါကြောင့်ကက်ဆက်ခွေထက်တချင်းနားထောင်တဲ့ Walkman ဆက်တွေကဒီကနေ့ခေတ်မှာတိတ်ပြီးရေပန်းမစားတော့ပေမဲ့သူကဆက်သွားခဲ့တဲ့ဒီသွားလျာမှာတချင်းနားထောင်နိုင်ရမယ်ဆိုတဲ့အလေးအထားကတော့သမိုင်းတင်ကြံရစ်ပါတယ်ရှင်